America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင် VOA American တန်ရဲ2018ခုနှစ်ဇူလိုင်လ22ရက်တနင်္ဂနွေညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တင်းငွေညနေပိုင်းစီစဉ်တွေကိုကျမအများသစင်အောင်ကတာဝန်ယူတင်ဆက်သွားမှာပါရှင်
။ကျမသင်္ကီထိုက်ပါရှင်။ Syria နိုင်ငံစစ်ဖြစ်နေတဲ့ဒေသတွင်းကနေအရက်သား800လောက်ကိုကဲထုတ်လာတယ်လို့ Israel စစ်တပ်ကပြောဆိုလိုက်ပါတယ်။ New York မှာနေထိုင်တဲ့မြန်မာအမျိုးသမီးတဦးရဲ့ရွှေအလောင်းကိုမနေ့စနေနေ့မှာရဲကရှာတွေ့ထားပါတယ်။ဒီသတင်းတွေနဲ့တူထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်နိုင်နဲ့တူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီတင်းငွေညနေခင်းသောတာရှင်နေနားဆင်ရမယ်ထိတ်တန့်ရောက်သတင်းလွှာတွေထဲမှာတော့လာမယ့် November မှာကျင်းပမယ့်ဂျားပြက်ရွေးကောက်ပွဲဟာ2020အထွေထွေရွေးကောက်ပွဲအတွက်ပြည်သူ့စံနာသဘောထားခန့်မှန်းသိရနိုင်ပွဲရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကအင်တိုက်အားတိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေကြတယ်လို့ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးကပြောပါတယ်။
တို့ဒီပါတီကြီးနှစ်ခုကအခုကြက်ပြက်ရွေးကောက်ပွဲကဟိုပါပေါ့နော်ဒီတို့ဆန်းတဲ့အနေမျိုးနဲ့သူတို့ဟိုထောက်ခံမှုဘယ်လောက်ရှိတယ်ဆိုတာကိုပြန်ဟိုပါပေါ့သိကျင်တဲ့အနေနဲ့အကြံပေးဝင်မယ်
တရင်ပြေဆုံကုန်နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအက်စတိုးနီးယားနိုင်ငံမှာနေတိုမြောက်အတ္လန္တိတ်စာချုပ်အဖွဲ့နေတိုစစ်မဟာမိတ်အဖွဲ့ကြီးရဲ့စိုက်ဘာဗဟိုဌာနကြီးတစ်ခုကိုလက်ခံဖွင့်လှစ်ပေးလိုက်တဲ့အကြောင်းဩစတြေးလျနိုင်ငံဟာသူ့စီမံခိုလုံခွင့်တောင်းဖို့ရောက်လာသူတွေပေါ့အခွင့်အရေးချိုးဖောက်မှုတွေလုပ်နေတော့မယ်ဆိုတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်
ဆီးရီးယားနိုင်ငံတွင်ကကယ်ဆယ်ရေးအဖွဲ့ White Helmet ခမောက်ဖြူအဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်စုစုပေါင်းလူဦးရေ800လောက်ကို Israel ကကဲထုတ်ခဲ့ပြီး Israel ရဲတပ်ဖွဲ့ကုလသမဂ္ဂရင်နန်းတွေအဆောင်ရှောင်းနဲ့မနေ့စနေနေ့ညကအခီးသည်တင်ကားတွေနဲ့ဂျော်ဒန်နိုင်ငံကိုခေါ်ယူသွားပြီဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်သားတွေကိုအရက်သားတွေအဖြစ်သတ်မှတ်ပြီး Israel ကာကွယ်ရေးတပ်ဖွဲ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားချက်မှာတော့အသက်အန္တရာယ်ချင်းချောက်မှုတွေကြောင့်ဆီးရီးယားနိုင်ငံတောင်ပိုင်းစစ်ဆုံအတွင်းကနေအရက်သားတွေကိုကဲထုတ်ခဲ့တယ်လို့ဖော်ပြထားပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာချွင်းချက်နဲ့ကဲထုတ်လာတဲ့ဆီးရီးယားနိုင်ငံသားတွေကိုအစ္စရေးကိုဖျက်ပြီးပို့ဆောင်ပေးခဲ့တာလို့လည်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေဘက်ကပန်ကြားချက်နဲ့အခုလိုကဲထုတ်ပေးခဲ့တာလို့လည်းအစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောဆိုပါတယ်။အိန္ဒိယနိုင်ငံတစ်ခုထံပို့ဆောင်ပေးခဲ့တယ်လို့အစ္စရေးဘက်ကပြောပေမဲ့ဂျော်ဒန်နိုင်ငံလိုတော့ရည်ညွှန်းပြောဆိုခြင်းမရှိပါဘူး။ဂျော်ဒန်နိုင်ငံတဲကကန့်သတ်နယ်မြေတစ်ခုမှာဆီးရီးယားတွေကိုထားရှိတဲ့အကြောင်းဂျော်ဒန်နိုင်ငံပိုင်းသတင်းအေဂျင်စီ Petra ကဖော်ပြပါဗျ။ဒီလူတွေကို၃လအထွန်းပြန်လည်နေရာချထားရေးဆောင်ရွက်ပေးဖို့ဗြိတိန်ဂျာမနီနဲ့ကနေဒါတို့ကသဘောတူထားကြောင်းလည်းသတင်းမှာဖော်ပြထားပါတယ်ရှင်။
အစ္စရေးနဲ့ဂါဇာနယ်စပ်မှာအခြေအနေတွေနှစ်ရက်ဆက်ပြီးတော့ငြိမ်သက်မယ်ဆိုရင်ဂါဇာကမ်းမြောင်ဒေသရဲ့တခုလီသောကုန်သွယ်ရေးနယ်စပ်ကိတ်ဖြစ်တဲ့ခေရမ်ရှလောင်းကိုပြန်ဖွင့်သွားမယ်လို့အစ္စရေးကဒီကနေ့ပြောကြားလိုက်ပါတယ်။အခြေအနေတွေဟာမနေ့စနေနေ့ကလိုပဲဒီကနေ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာဆက်ပြီးတော့ငြိမ်သက်မယ်ဆိုရင်ကျွန်တော်အနေနဲ့ခေရမ်ရှလောင်းနယ်စပ်ကိတ်ကိုအင်္ဂါနေ့မှာပုံမှန်တိုင်းပြန်ဖွင့်ပေးသွားမှာဖြစ်တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးအဗစ်ဒေါ်လီဗာမန်ကပြောပါတယ်။ပါလက်စတိုင်းတွေကနေဆက်တလျှောက်မှာပြီးခဲ့တဲ့မတ်လ30ရက်နေ့နောက်ပိုင်းကစတင်ဆန္ဒပြလာခဲ့ပြီးစနေနေ့ကတော့အခြေအနေတွေဟာအငြိမ်သက်ဆုံးဖြစ်ခဲ့တယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းဂါဇာမှာနေတဲ့သူတွေအနေနဲ့အစ္စရေးဘက်ကိုဗူပေါင်းပုံတွေလွတ်တင်တာပြစ်ခတ်တာတွေလုပ်မယ်ဆိုရင်ဂါဇာမှာနေထိုင်တဲ့သူတွေရဲ့ဘဝတွေဟာလည်းပုံမှန်တိုင်းရှိမှာမဟုတ်ဘူးဆိုတာကိုနားလည်ဖို့လိုမယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးလီဗာမန်ကတတိပေးပါတယ်။အဓိကအချက်နေဆက် CEO မှာတည်ငြိမ်အေးချမ်းပြီးတော့ဘူပေါင်းပေါင်းလွတ်တင်တာတွေပြိပခါတွေမရှိဖို့ဖြစ်တယ်လို့သူကဆက်ပြောပါတယ်။စနေနေ့ကတော့ဟမတ်စ်ဘွဲကသူတို့အနေနဲ့အစ္စရေးနဲ့အပြည့်ရက်ဖို့သဘောတူခဲ့တယ်လို့ပြောကြားခဲ့ပေမဲ့အစ္စရေးဘက်ကတော့ဒါကိုအတိမပြုသေးပါဘူး။ကုလသမဂ္ဂကတော့စစ်ပွဲတွေမဖြစ်အောင်နှစ်ဖက်စလုံးကိုနောက်ဆုတ်ဖို့တိုက်တွန်းထားပါတယ်ခင်ဗျာ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုဂရိတီသူအဖြစ်အမေရိကန်ထိတ်တန့်စစ်တပ်အရာရှိတစ်ဦးကပြောဆိုပြီးမြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိနေကြောင်းအရေးပါတဲ့အမေရိကန်တာဝန်ရှိသူတွေရဲ့ပြောဆိုချက်တွေကိုသူကထောက်ခံပါတယ်။မြောက်ကိုရီးယားဘက်ကနောက်ဆုံးအချိန်ဒုံးကျည်ပြစ်လွတ်ဆန်းသက်ခဲ့တဲ့2019ခုနှစ်နိုဝင်ဘာလနောက်ပိုင်းမြောက်ကိုရီးယားရဲ့အပြောဆိုနဲ့လုပ်ရက်တွေကထူးထူးခြားခြားဥတီချက်ပြောင်းလာပြီးလူချင်းနဲ့ပြောင်းလဲတစ်ခုအဖြစ်ယူဆနိုင်တယ်လို့ကိုရီးယားဆိုင်ရာအမေရိကန်တပ်ဖွဲ့တွေရဲ့တပ်မှူးဗိုလ်ချုပ်ကြီးဘင်ဆင့်ဘရုတ်ကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်အက်စပန်ကအက်စပန်လုံခြုံရေးဆိုင်ရာဖိုရမ်ကိုတက်ရောက်လာသူတွေကို ဗိုလ်ချုပ်ကြီးဘရုကဗီဒီယိုကနေမနစ်စနေနေ့တုန်းကပြောခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပြီးခဲ့တဲ့လကစင်ကာပူထိပ်သီးဆွေးနွေးပွဲနောက်ပိုင်းမြောက်ကိုရီးယားနဲ့ဆွေးနွေးညှိနှိုင်းမှုတွေအပေါ်အကောင်းမြင်မျှော်လင့်ချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့ကလည်းထပ်ခါတလဲလဲပြောဆိုနေကြတာပါ။ဒါပေမဲ့လည်းထောက်လန့်ရဲ့အတိုင်းဝိုင်းတွင်းကတချို့ကတော့မြောက်ကိုရီးယားအစိုးရဟာယုံကြည်တိုက်သလားဆိုတဲ့အပေါ်မှာတန်တရားနဲ့ဝေဖန်ပြောဆိုကြပါတယ်။မြောက်ကိုရီးယားအစိုးရဟာသူ့ရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေကိုရှော့ချတာထက်နျူကလ িয়ার လောင်စာထုတ်လုပ်မှုကိုတကယ်တမ်းမှာတွန်းမြစ်ဆောက်ရွက်နေတယ်ဆိုတဲ့ပြောဆိုချက်တွေကလည်းရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံတော်ကလျှို့ဝှက်ဒေသတွေမှာဆက်လက်ဆောင်ရွက်နေတဲ့အထောက်အထားတွေကိုလည်းအမေရိကန်ထောက်လန့်ရေးအရာရှိတွေနဲ့ဂျိုရုကရိုက်ယူထားတဲ့ပုံတွေမှာလည်းဖော်ပြနေကြပါတယ်ရှင်။
American ထောက်လန့်ရေးအကြီးအကဲ Dan Coats ကသူ့အနေနဲ့သမ္မတ Trump ကိုမလေးမစားလှုပ်လို့တဲ့ရည်ရွယ်ချက်မရှိဘူးလို့ပြောကြလိုက်ပါတယ်။ American သမ္မတ Donald Trump နဲ့ Russia သမ္မတ Vladimir Putin တို့ဒုတိယကြိမ်တွေ့ဆုံဖို့စီစဉ်နေတဲ့သတင်းနဲ့ပတ်သက်ပြီးဒါဟာကိုယ့်ရောက်ကားနိုင်တဲ့တုံ့ပြန်မှုဖြစ်တယ်လို့ပြောခဲ့ပြီးတဲ့နောက်အဲ့လိုပြောတာဟာသူ့အနေနဲ့သမ္မတ Trump ကိုမလေးမစားလှုပ်ပြီးပြောကြတာမဟုတ်ဘူးလို့ American ထောက်လန့်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူး Dan Coats ကစနေနေ့ကပြောကြားခဲ့တာပါပြီးခဲ့တဲ့6ရက်နေ့က NBC ရုပ်သံက Andrea Mitchell ကသူ့ကိုအဲ့ဒီသတင်းပြောတဲ့အချိန်မှာသူ့ဘက်ကဒီသတင်းပေါ်တုံ့ပြန်ပြီးတော့အဲ့လိုပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားရဲ့ချင်းချောင်းမှုတွေနဲ့ပတ်သက်ပြီး American ထောက်လှမ်းရေးအကြီးအကဲနဲ့သမ္မတ Trump တို့ကြားမှာသဘောထားကွဲလွဲမှုတွေဖြစ်ပေါ်ခဲ့ပြီးမယ်။စနေနေ့ကတော့သူ့ဘက်ကအခြေအနေတွေကိုပြန်ကူစားဖို့ကြိုးပမ်းတဲ့အနေနဲ့ကြေညာချက်ထုတ်ပြန်ပြီးတော့ပြောကြားခဲ့တာပါ။သူရဲ့အဲ့ဒီပြောကြားချက်ဟာအင်တာနက်ပေါ်မှာပြန့်နှံ့သွားခဲ့ပြီးတော့သမ္မတ Trump ရဲ့အကြံပေးတွေကိုလည်းအကြီးအကျယ်ဒေါသထွက်စေခဲ့တယ်လို့Washington Post သတင်းစာကဖော်ပြပါတယ်ခင်ဗျာ
View American Tan ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683လိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ပြည်ဦးမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ပြည်သူ့နယူးယောက်မြို့ဘရုတ်ကလင်းကအင်ကန်တစ်ခုကနေမြန်မာအမျိုးသမီးတဦးရဲ့ရုပ်အလောင်းကိုမနေ့စနေနေ့မှာရဲကတွေ့ရှိထားပါတယ်။တည်ဆုံးသူကအသက်58နှစ်အရွယ်ဒေါ်ဂျီမာသိန်းဖြစ်ပြီးသူနာပြုတဦးဖြစ်တယ်လို့နယူးယောက် Daily News မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညကတည်းကအလုံမစင်မဲ့ပျောက်ဆုံးနေတဲ့ဒေါ်ဂျီမာဦးကိုမနေ့စနေနေ့မနက်ပိုင်းမှာသူမရဲ့နေအိမ်အိတ်ခန်းအတွင်းကအဝတ်ထားရာစတိုကန်းငယ်အတွင်းအရခင်းနဲ့ထုတ်ပိုးထားတဲ့သူမရဲ့ရုပ်အလောင်းကိုရဲကတွေ့ခဲ့တာလို့လဲလို့ပေါ်ကိုင်ဘက်တူရဲ့အပြောကိုကိုကပြီး Daily News မှာဖော်ပြထားပါတယ်။ဒေါ်ချီမာတိန်းဟာ Brooklyn က Sunny Downstate Medical Center ကသူနာပြုတူဖြစ်ပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညကတည်းကအလုံမစင်တဲ့အတွက်မိဆွေတူကရဲကိုအကြောင်းကြားခဲ့တာလို့လဲသတင်းကဖော်ပြပါတယ်။အင်ကန်တွင်မှာတော့ရုံရင်ဆန်ကပ်ဖြစ်ထားတဲ့အနေအထားမတွေ့ရတဲ့အကြောင်းရဲတွေအင်ကန်ကိုရောက်ချိန်မှာတေဆုံသူအပြင်တခြားလူတွေရှိမနေကြောင်းအင်ကန်တွင်ကိုဝင်ရောက်လူရက်ခံထားရသလားဆိုတာကလည်းရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းရဲဘက်ကပြောဆိုထားပါတယ်တေဆုံရတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်တေဆုံသူရဲ့ရုပ်လောင်းကိုရင်ခွဲစစ်ဆေးဖို့ရှိနေပြီးအခုချိန်ထိတော့တေဆုံမှုနဲ့ပတ်သက်လို့ဖမ်းဆီးထားသူမရှိသေးပါဘူးရှင်
American သမ္မတ Trump ကတိုင်းပြည်ရဲ့ဗဟိုဘဏ်နဲ့ပတ်သက်ပြီးအခုသတင်းပတ်အစောပိုင်းကဝေဖန်ခဲ့ပေမဲ့လည်းသမ္မတ Trump ရဲ့အစိုးရဟာဗဟိုဘဏ်ရဲ့လွတ်လပ်မှုကိုပြေဝါထောက်ခံတယ်လို့ American ဘဏ္ဍာရေးဝန်ကြီး Steven Mnuchin ကအာဂျင်တီးနားနိုင်ငံမှာမနေ့စနေနေ့ကပြောကြားလိုက်ပါတယ်။အခုသတင်းပတ်အစောပိုင်းကသမ္မတ Trump ရဲ့ပြောကြားချက်ဟာဗဟိုဘဏ်အနေနဲ့အတိုးနှုန်းကိုရှော့ချဖို့ဖိအားပေးတဲ့အနေနဲ့ရွယ်ပြီးပြောခဲ့တာမဟုတ်ကြောင်းG20 ဘဏ္ဍာရေးဝန်ကြီးတွေရဲ့အစည်းအဝေးတက်ရောက်ဖို့အတွက်အာဂျင်တီးနားနိုင်ငံဘွေနိုစဲရစ်မြို့ကိုရောက်ရှိနေစဉ်အတွင်းမှာအမေရိကန်ဘဏ္ဍာရေးဝန်ကြီးမနူရှင်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။စီးပွားရေးမှာလုံနေတာနဲ့ပတ်သက်ပြီးသူ့အနေနဲ့မကြိုက်ကြောင်းတိုးနှုံးတွေတက်လာနေတာကိုလည်းတွေ့ရတယ်လို့သမ္မတ Trump ကအခုသတင်းပတ်အစောပိုင်းက CNBC ရုပ်သံနဲ့အင်တာဗျူးမှာပြောကြားခဲ့တာဖြစ်ပါတယ်။သမ္မတ Trump ကအခုလိုပြောတာဟာသမ္မတတယောက်အနေနဲ့လိုင်းလာဆောင်ထည့်ရမယ့်လှုပ်ထုံးလုံးကြီးကျင့်ဝတ်တွေကိုချိုးဖောက်လိုက်တာလည်းဖြစ်ပါတယ်။ပုံမှန်အားဖြင့်တော့ American ဘိုဘန်ရဲ့လုံနေတာတွေနဲ့ပတ်သက်ပြီး American သမ္မတတွေကမှတ်ချက်ပြီးပြောဆိုလို့မရှိကြပါဘူး American ဘက်ကမကြသေးခင်ကကြီးညာလိုက်တဲ့ကုံသွဲကွန်အစ်စ်တွေနဲ့ကုံသွဲရေးမိဖတ်တွေနဲ့ပတ်သက်ပြီးမိမျက်နာမှာတော့ကုံသွဲကွန်အစ်စ်တွေက American ရဲ့စီးပွားရေးကြီးထွားမှုနှုန်းပေါ်မှာထိခိုက်တာမျိုးမရှိဘူးလို့ဘဏ္ဍာရေးဝန်ကြီးကပြောပါတယ် ဒါပေမဲ့အမေရိကန်မှာရှိတဲ့တချို့လုပ်ငန်းတွေကတော့တခြားနိုင်ငံတွေကနေချမှတ်လိုက်တဲ့ကုန်သွယ်ကုန်တွေကြောင့်ထိခိုက်မှုတွေရှိတယ်လို့သူကစက်ပြောပါတယ်ခင်ဗျာ
။အာဖရိကလေးနိုင်ငံခီးစဉ်ကိုစတင်လိုက်တဲ့တရုတ်သမ္မတရှီဂျင်းပင်ကမနေ့စနေနေ့မှာဆီနီဂေါနိုင်ငံကိုရောက်ရှိနေပါတယ်။တရုတ်သမ္မတရှီကခီးစဉ်အတွင်းစီးပွားရေးဖွံ့ဖြိုးမှုမြန်ဆန်လာနေတဲ့ဆီနီဂေါနိုင်ငံနဲ့နှစ်ဖက်အကျိုးတူသဘောတူညီချက်တွေလက်မှတ်ရေးထိုးမယ်လို့ခန့်မှန်းရပါတယ်။အာဖရိကနိုင်ငံတွေရဲ့အခြေခံအဆောက်အုံပိုင်းဆိုင်ရာတိုးချဲ့ရေးနဲ့တိုးတက်ရေးအထောက်အကူအတွက်သဘောတူညီချက်တွေရှိနေသလိုတရုတ်ဘက်ကရင်းနှီးမြှုပ်နှံမှုချင်းငွေတွေပေးနေပြီးတရုတ်စီးပွားရေးအတွက်ရေးကြီးတဲ့ဈေးကွက်နဲ့အရင်းအမြစ်တွေလည်းရရှိနေတာပါ။အာဖရိကတိုက်နဲ့တရုတ်ကြားရေးပါတဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေလည်းရှိထားပြီးဖြစ်ပါတယ်။တရုတ်သမ္မတရဲ့အာဖရိကခီးစဉ်အတွင်းမှာတော့ရဝန္ဒါ၊မော်ရီတီရှပ်စ်နဲ့တောင်အာဖရိကနိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုထွန်းတစ္ဆာနိုင်ငံတွေဖြစ်တဲ့ဘရာဇီး၊ရုရှား၊အိန္ဒိယနဲ့တောင်အာဖရိကနိုင်ငံတို့ရဲ့ BRICS နိုင်ငံများအဖွဲ့ကတာဝန်ရှိသူတွေနဲ့လည်းတောင်အာဖရိကနိုင်ငံမှာတရုတ်သမ္မတရှိတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ
်။2020ခုနှစ်မှာကျင်းပမဲ့ Tokyo Olympic ပြိုင်ပွဲအထိမ်းအမှတ်ရုပ်တွေကိုဂျပန်နိုင်ငံ Tokyo မြို့မှာဒီကနေ့နာမည်တွေပေးပြီးတော့ပြသခဲ့ပါတယ်။ Tokyo Olympic ပြိုင်ပွဲနဲ့မတန်ဆွမ်း Olympic ပြိုင်ပွဲအတွက်အထိမ်းအမှတ်ရုပ်တွေကိုဒီကနေ့မှာပထမဆုံးအကြိမ်ဂျပန်လူထုကိုပြသခဲ့တာလည်းဖြစ်ပါတယ်။အိုလံပစ်ပြိုင်ပွဲအတွက်အယုတ်ကိုတော့မီရာတိုဝါလို့နာမည်ပေးထားပြီးတော့မတန်ဆွမ်းအိုလံပစ်ပြိုင်ပွဲအတွက်အယုတ်ကိုတော့ဆိုမီတီလို့နာမည်ပေးထားပါတယ်။မီရာတိုဝါရဲ့အတိတ်ဘယ်ကတော့ထာဝရအနာဂတ်အဆုံးရှိတဲ့အနာဂတ်လို့အတိတ်ဘယ်ရပါတယ်။ဆိုမီတီရဲ့အတိတ်ဘယ်ကတော့အလွန်အင်အားကြီးမာသောလို့အတိတ်ဘယ်ရပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပြီးခဲ့ကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။လာမယ့် November မှာကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲဟာ2020အထွေထွေရွေးကောက်ပွဲအတွက်ပြည်သူစံနာသဘောထားခန့်မှန်းသိရနိုင်ပွဲရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကအင်တိုက်အားတိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေကြတယ်လို့နိုင်ငံရေးအကဲခတ်တွေကပြောပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဘက်ကလည်းကြားပြတ်ကျင်းပမယ့်ရှမ်းပြည်နယ်တွင်ကကိုပိုင်အုပ်ချုပ်ခွင့်ရဒေသအပါအဝင်ပြည်နယ်ခရိုင်မြို့နယ်ရွေးကောက်ပွဲအဖွဲ့ခွဲတွေကိုကိုယ်တိုင်တွားရောက်တွေ့ဆုံဆွေးနွေးနေပါတယ်။အသေးစိတ်ကိုမတ်စုမွန်ကတင်ပြပေးပါမယ်ရှင်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်2018ခုနှစ်နိုဝင်ဘာလ3ရက်နေ့စနေနေ့မှာကြားဖြတ်ရွေးကောက်ပွဲတရက်ကျင်းပမှာဖြစ်ပြီးလက်လက်နေရာတွေကတော့ပြည်သူ့လွှတ်တော်မှာ4နေရာ၊အမျိုးသားလွှတ်တော်မှာ1နေရာ၊တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အတွက်8နေရာ၊စုစုပေါင်း13နေရာအတွက်ကျင်းပမှာဖြစ်ကြောင်းပြီးခဲ့တဲ့မေလ10ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ပြည်သူ့လွှတ်တော်အတွက်ကတော့ချင်းပြည်နယ်ကံပတ်လက်မြို့၊ရှမ်းပြည်နယ်လဲချာနယ်၊ရန်ကုန်တိုင်းဒေသကြီးတာမွေ၊မန္တလေးတိုင်းဒေသကြီးမြင်းချံအမျိုးသားလွှတ်တော်အတွက်ကတော့ကချင်ပြည်နယ်မြကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်အတွက်ကတော့မတူပီတမူးအုပ်တွင်းသပိတ်ချင်းရသေတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးမှာတော့ရှမ်းတိုင်းရင်းသားမဲဆန္ဒနယ်တွေပါဝင်မှာဖြစ်ပါတယ်။စည်ရဲတင်းမာမှုတွေနဲ့နယ်မြေမတည်ငြိမ်သေးတဲ့ရှမ်းပြည်နယ်တွေကကြားဖြတ်ရွေးကောက်ပွဲပြင်ဆင်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့အကဲခတ်လည်းဖြစ်ရှမ်းပြည်နယ်တီဘောမြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်တဲ့ဦးရဲထွန်းကအခုလိုသုံးသပ်ပါတယ်
။ညွန်ကြီးကအဲ့ဒီအဖွဲ့တွေနဲ့လည်းအစိုးရနယ်ကပြောဆိုဆွေးနွေးမှုတွေရှိပါတယ်။ဥပမာအခုဟို SSA ဝဟိုင်းအဖွဲ့ဆိုရင်လည်းဒီဦးတိတ်တော်တို့ဘာလို့လဲနောက်ဆုံးတွားပြီးတော့ဆွေးနွေးပွဲတွေပိုင်းလှုပ်ထားတာပဲလေ။ရှမ်းပြည်နယ်ဘက်မှာကတော့အင်းသားပါတီကစိတ်ဝင်စားမှုတော့ရှိပါတယ်ကျွန်တော်တို့ရှမ်းပါတီဆိုလို့ရှိရင်လည်းနှစ်ပါတီပေါ့ SNLD နဲ့ SNDP တက်ဆိုင်ရာဒေသမှာရှိတဲ့တိုင်းလားပါနိုင်ငံရေးပါတီတွေလည်းဝင်ပြိုင်ကြမှာပေါ့
ရှမ်းပြည်ဘက်မှာအန်ကေဒေသခံပြည်သူရဲ့ရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုပေါ့နော်အန်ကေဒီနိုင်ငံရေးရည်ချင်းအရာရောနောက်ဒေသရဲ့လုံခြုံရေးအနေထားရရောရွေးကောက်ပွဲပေါ်မှာဒေသခံပြည်သူရဲ့စိတ်ဝင်စားမှုဟာဘလောက်အနေထားရှိလဲအန်ကေဒီရှမ်းပြည်ဘက်မှာလေ
ရှမ်းပြည်ပဲကျွန်တော်နဲ့ဟိုပါပေါ့လေလလန်းနေရာတွေကတော့နည်းနည်းလေးတော့ဒီကြက်ပြည့်ရေကောက်ပွဲတွေအပေါ်မှာပါရင်ဆိုင်မှုနည်းနည်းနည်းအားလုံးဆိုင်မှုကစိတ်ဝင်စားမှုနည်းတယ်ပေါ့။ဒါကြောင့်လို့ဆိုတော့ပထမအချိန်တုန်းကတော့ဒီဒီမိုကရေစီစနစ်ကိုစပြီးတော့ဥပြောင်းတဲ့ကာလလည်းဖြစ်တယ်ကျွန်တော်လွှတ်တော်ထဲမှာလည်းလွှတ်တော်အမတ်တွေကတော်တော်လေးပြောနိုင်ဆိုနိုင်ပြောတာဆိုတာတွေအပေါ်မှာလည်းအဲဒီတော်တော်လေးထိရောက်ဖြစ်လာတယ်ပေါ့အပြောင်းလဲကနည်းနည်းလေးပြည်တာလာတော့ အဲ့ဒီပုံမှာတော့တော်တော်လေးစိတ်ဝင်စားမှုစိတ်တကြွမှုရှိတယ်ကြည့်ပြီးတဲ့အခါကျတော့အခု2015ရွေးကောက်ပွဲပေါ်မှာလဲပို့ပြီးတော့မျှော်လင့်တာပေါ့နော်ပို့မျှော်လင့်ပြီးတဲ့အခါကျတော့သူတို့ဒီမေတ္တေရွေးချယ်လိုက်ပြီးတဲ့အခါမှာအဲဒေတာမှာလဲဒီလုံခြုံရေးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့လဲပို့ပြီးတော့အခြေအနေကောက်မလာဘဲနဲ့ပို့ဆိုးလာတယ်နောက်ပြီးတော့ဒီအလုပ်ကင်ပါညာခွင်လန်းကိစ္စတွေဒီပုံစံမျိုးတွေတက်တာတွေကလဲဖြစ်လာတဲ့အခါကျတော့နည်းနည်းတော့ဟိုသူတို့စိတ်ထဲမှာဟိုအားမလို့အားမရဖြစ်လာတဲ့အနေအထားရှိတယ်
မနေ့ဇူလိုင်လ21ရက်နေ့ကတော့ရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးလာသိန်းဟာရှမ်းပြည်နယ်အတွင်းမှာရှိတဲ့ပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသခရိုင်နဲ့မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌတွေနဲ့အဖွဲ့ဝင်တွေကိုရှမ်းပြည်နယ်အစိုးရအဖွဲ့ရုံးမှတွေ့ဆုံခဲ့ပြီးတော့ဝင်ရောက်ရှင်ပြိုင်ကြမယ်ကိုယ်စားလှယ်လောက်အမည်စင်းတွေတင်သွင်းတာရွေးကောက်ပွဲကျင်းပတဲ့အခါရွေးကောက်ပွဲဥပဒေနဲ့အညီပွင့်လင်းမြင်သာမှုရှိဖို့နဲ့ရွေးကောက်ပွဲကြီးအစဉ်ပြေချောမွေ့စွာပြီးဆုံးနိုင်ရေးလုံခြုံရေးအခြေအနေစတာတွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးရွေးကောက်ပွဲကော်မရှင်ဘက်ကမကြခင်ကျင်းပတော့မယ့်ဂျားဖြတ်ရွေးကောက်ပွဲအတွက်သက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသတွေကရွေးကောက်ပွဲပြင်ဆင်ရေးခရိုင်ကော်မတီမြို့နယ်တွေမှာပြင်ဆင်နေခြင်းနဲ့တပြိုင်တည်းထဲမှာပဲအာဏာရပါတီ NLD အတိုက်ခံပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းရင်းသားပါတီတွေအပါအဝင်တတိပုဂ္ဂလဝင်ရောက်ရှင်ပြိုင်ရွေးခန့်ကြမယ်နိုင်ငံရေးပါတီသစ်တွေအပါအဝင်နိုင်ငံရေးပါတီတွေဘက်ကလည်းပြည်သူလူထုရဲ့သဘောထားဆန္ဒမဲ့အခြေအနေကိုလေ့လာအကဲဖြတ်နိုင်မှု2020အထွေထွေရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေကြတယ်လို့ဦးရထွန်းကရှုမြင်ပါတယ်
။ဒါပြရွေးကောက်ပွဲလုပ်မဲ့နေရာတွေသူတို့နိုင်ခဲ့တဲ့ပါတီတွေကတော့ဟိုပို့ပြီးတော့အခြေအနေကောင်းတာပေါ့ဗျာ။ဆိုလိုတာကသူတို့ဒီပါတီကြီးနှစ်ခုကအခုဒါပြရွေးကောက်ပွဲကဟိုပါပေါ့နော်။ဒီတို့ဆန်းတဲ့အနေမျိုးနဲ့သူတို့ဟိုထောက်ခံမှုဘယ်လောက်ရှိတယ်ဆိုတာကိုပြန်ဟိုပါပေါ့သိကျင်တဲ့အနေနဲ့အကြံပေးဝင်မယ်ဆိုတာလည်းဖြစ်နိုင်ပါရဲ့သူတို့ဒီရက်ရက်ရေကောက်ပွဲကျင်းပမဲ့နေရာရဲ့အခြေအနေတော့သူဖက်တွက်လိမ့်မယ်လို့ကျွန်တော်ထင်တယ်ဆိုတာကကျင်းပမဲ့နေရာတွေမှာအရင်တစ်ပတ်ကသူရဲ့မဲတွေကမသိမ့်သိမ့်နဲ့ရှုံးခဲ့တာအဲဓမ္မဘုံနဲ့လည်းနိုင်ခဲ့တာဆိုတဲ့ဟာမျိုးဆိုရင်တော့ဟိုသူတို့ကပြန်ပြီးတော့ဝင်ပြန်ရဲတာပဲเนาะပြန်ရမဲ့နေရာရဲ့အခြေအနေကိုသူတက်ထပြီးမှအတခုချင်းစီအဲ့ဒီဆုံးဖြတ်တာကတော့ပိုကောင်းတယ်လို့ကျွန်တော်ထင်ပါတယ်
2015အထွေထွေရွေးကောက်ပွဲကြီးအပြီးပြီးခဲ့တဲ့2018ခုနှစ်ဧပြီလတုန်းကလည်းဂျားဖြတ်ရွေးကောက်ပွဲတစ်ချိန်ကျင်းပခဲ့ပါသေးတယ်အဲ့ဒီရွေးကောက်ပွဲမှာတော့လက်လက်မဲဆန္ဒနယ်က19နယ်ရှိခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က6နယ်နဲ့အများဆုံးအနိုင်ရရှိခဲ့ကြတာဖြစ်ပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါအခုဆက်ပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ကြီးမားလာတဲ့အင်တာနက်ထိုးပေါက်တိုက်ခိုက်မှုကိုပထမဆုံးခံစားခဲ့ရတဲ့နိုင်ငံတွေထဲကတစ်ခုဖြစ်တဲ့အက်စတိုးနီးယားနိုင်ငံအနေနဲ့ NATO မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO စစ်မဟာမိတ်အဖွဲ့ကြီးရဲ့ Cyber ဗဟိုဌာနကြီးတစ်ခုကိုလက်ခံဖွင့်လှစ်ပေးလိုက်ပါပြီ။ Internet Cyber Sire Center of Excellence လို့နာမည်ပေးထားတဲ့ဒီဌာနကြီးအနေနဲ့အဖွဲ့ဝင်နိုင်ငံတွေနဲ့မဟာမိတ်တွေကြားအကောင်းဆုံးဖြည့်ရှင်းနည်းတွေမျှဝေနိုင်ဖို့ရည်ရွယ်ထားတာမှာ2020 Olympic ပွဲကျင်းပပြီးမဲ့ဂျပန်ကလည်းပြစ်မှတ်ထားခံရမှစိုးရိမ်ပြီးပါဝင်လာပါတယ်။မကြခင်ကနေတိုးထိပ်သီးစည်းဝေးရလဒ်တွေအပေါ်အဖွဲ့ကောင်းဆောင်တွေလက်တွေ့အတွက်စဉ်းစားနေချိန်မှာစိုက်ဘာကျွမ်းကျင်သူတွေကကြီးမားလာတဲ့စိုက်ဘာချင်းချောက်မှုအပေါ်ပိုအလေးပေးသင့်တယ်လို့ပြောနေတာကိုကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက် Henry Ridgewell ကသတင်းပေးပို့ထားပါတယ်။ကိုဝင်းမင်းကပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။ဥရောပထက်က Baltic ပင်လယ်ကွေ့နိုင်ငံလေးဖြစ်တဲ့ Estonia နိုင်ငံဟာ2009ခုနှစ်မှာရုရှားရဲ့ပြင်းထန်တဲ့ cyber တိုက်ခိုက်မှုအကြီးအကျယ်ခံခဲ့ရတယ်လို့ကျွမ်းကျင်သူအများကပြောထားပါတယ်။အရေးပါတဲ့လမ်းပန်းဆက်သွယ်အဆောင်တွေပေါ်ပြင်းထန်တဲ့ဒီ cyber တိုက်ခိုက်မှုတွေစက်တိုက်လုပ်ခဲ့ရမှာလက်စစ်တကဖြန့်ဖြူးရင်းနဲ့ရေတန့်ဆက်ယုံတွေကိုလည်းပြစ်မှတ်ထဲမှာထည့်သွင်းခဲ့ပါတယ်။ Estonia နိုင်ငံက NATO ရဲ့အခု cyber ပူးပေါင်းကာကွယ်ရေးဌာန Center of Excellence မှာ Operation Locked Shield လို့နာမည်ပေးထားတဲ့တကယ်လက်တွေ့ cyber တိုက်ခိုက်မှုလေ့ကျင့်ခန်းလုပ်ရမှာကတော့ရုပ်ရှင်ဇာတ်လမ်းဆန်းဆန်းသဲထည့်ရင်ဖို့ဖြစ်နေခဲ့ပါတယ်။ဒီ NATO cyber ဌာနက SIM Alert လို့က
It is about friendly competition but what makes it the world's biggest
thing ဒါကအချင်းချင်းပြိုင်ဆိုင်တဲ့သဘောပါ။ဒါပေမဲ့ကမ္ဘာပေါ်မှာအကြီးဆုံးအခုလိုမျိုးလှုပ်ရှားမှုဖြစ်လာရတာကတော့ပထမချက်ကပါဝင်တဲ့နိုင်ငံတွေရဲ့အရေးအတွက်ကြောင့်ပါ။နောက်ဒီနိုင်ငံတွေအားလုံးကအတော်ဆုံးလူတွေကိုခေါ်ယူနိုင်ခဲ့ပြီးတော့သူတို့အချင်းချင်းအပြန်အလှန်နှိုင်းယှဉ်လေ့လာမှုတွေပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်ကြလို့ဖြစ်ပါတယ
်။တကယ်တော့အခုလုပ်နေတာကစိုက်ဘာတိုက်ခိုက်မှုလက်တွေ့လေ့ကျင့်ခန်းဖြစ်ပေမဲ့စိုက်ဘာချင်းချောက်မှုကတော့တကယ်ကိုလက်တွေ့ဖြစ်နေတာပါ။အလားတလူကပဲ
Everything is technology dependent and therefore
အခုအရာရာကနည်းပညာပေါ်မှာမိခိုနေရတာပါ။ အဲ့တော့ဒါတွေအလုံးကခိုးထွင်းဝင်ရောက် hack လုပ်တာခံရနိုင်ပါလေ
တကယ်တော့2015နဲ့2016ခုနှစ်အတွင်းဆောင်းရာသီကာလတွေမှာတော့ကယူကရိန်းကလက်စစ်စက်ရုံကွန်ရက်စိုက်ဘာကနေတက်ခိုက်ခံခဲ့ရပြီးဒီလက်စစ်စက်ရုံတွေနိုင်ငံပေါင်းများစွာရပ်ဆိုင်းသွားခဲ့ရပါတယ်ဒီပေါ်ကမ္ဘာပေါ်မှာစိုက်ဘာတက်ခိုက်မှုအဓိကလုပ်နေတဲ့နိုင်ငံတွေထဲကတစ်ခုဖြစ်တဲ့ရုရှားနိုင်ငံရဲ့လုပ်ရဖြစ်တယ်လို့ယူကရိန်းဆိုရကဆွဆွဲခဲ့ပါတယ်ဒါကြောင့် internet website နဲ့လူမှုမီဒီယာတွေသုံးပြီးသတင်းမှားတွေထုတ်လွှင့်တာကနိုင်ငံများစွာအတွက်ကြီးမားလာတဲ့ခြိမ်းခြောက်မှုကြီးဖြစ်နေပါပြီ။ Atlantic Council Digital လေ့လာရေးသုတေသနဌာနက Ben Nimmo ကလည်း
If you look at the Russian interference operation in the US
American မှာရုရှားက internet ကဝင်ရောက်ထိုးဖောက်နှောက်ယှက်မှုတွေကိုကြည့်ရင်ကျွန်တော်တို့သိထားသမျှပေါ့နော်။2014ခုနှစ် April လမှာစခဲ့တာပါ။အဲဒီနောက်2019ခုနှစ် October လအထိဆက်ဖြစ်နေခဲ့ပြီ။အဲဒီကြာမှာရပ်သွားတယ်လေ။ဒါကြောင့်ရုရှားအနေနဲ့3နှစ်ခွဲကြာအောင်လူပေါင်းတရာနောက်လူမှုမီဒီယာမှာနာမည်အကောင့်ပေါင်းသိမ်းနဲ့ချီလူမဟုတ်ဘဲအင်တာနက်ဆက်ရုပ်လို့အလိုလျောက်အချိန်ချင်းလိုက်တုံပြန်ပေးတဲ့ဘော့အကောင့်ပေါင်း 5,000 ကျော်နဲ့လဲအင်တာနက်စစ်ဆင်ရေးကြီးလုပ်ခဲ့တာဗျဒါကတကယ်ကိုအရန်ကိုကြီးမားလွန်းတဲ့စစ်ဆင်ရေးကြီးပါရုရှားတူဒေးနဲ့စပုတနစ်တို့လိုရုရှားအစိုးရဝါဒဖြန့်ချီမှုအဖွဲ့ကလုပ်တာတွေကိုပိုကျယ်လာအောင်ထပ်အားဖြည့်ပေးတာမျိုးပါ
ဒါကြောင့်နေတိုးအဖွဲ့ခေါင်းဆောင်တွေအနေနဲ့ဒီချင်းချောက်မှုတွေပေါ်မကြာခင်ကအဆုံးတတ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာလောက်လောက်လာလာဆွေးနွေးပြစ်ခဲ့ကြပါလားဘယ်နေမူကဆက်ပြေ
း They appreciate them more than they did 2 years ago and you can see that from the
နေတိုးခေါင်းဆောင်တွေအနေနဲ့ဒီအင်တာနက်ချင်းချောက်မှုတွေအပေါ်လွန်ခဲ့တဲ့နှစ်နှစ်ကထက်ပိုအလေးပေးလာပါတယ်တွေ့တဲ့အတိုင်းပဲလေထိပ်သီးကြေညာချက်ထဲမှာကိုသတင်းအချက်လက်အမှားတွေပို့တာဟာတစ်ခုချင်းအရာချင်းချောက်မှုဖြစ်တယ်အင်တာနက်နဲ့ပေါင်းတိုက်နိုင်တဲ့စစ်ပွဲကြီးတစ်ခုလုံးရဲ့အစိပ်ပိုင်းလည်းဖြစ်တယ်လို့ပထမဆုံးဖဲ့သွင်းပြောလာတယ်လေ
တကယ်တော့ဒီနေတိုးအဖွဲ့ဝင်နိုင်ငံတနင်္ဂနွေမှာစိုက်ဘာတက်ခိုက်ခံရရင်2014ခုနှစ်ထက်ကရှိလာခဲ့တဲ့နေတိုးရဲ့ပူးပေါင်းကာကွယ်ရေးအဓိကမှုအပိုင်၅ကိုထုတ်သုံးနိုင်ပါတယ်ဒီမူအရစစ်ပွဲကြီးပိတ်ဆို့တာစိုက်ဘာနဲ့ပြန်တိုက်ခိုက်တာနဲ့တကယ့်သမျိုးကျစစ်ပွဲကြီးဆင်နွှဲတာအထိကျဉ်းသုံးနိုင်တာပါနေတိုးအတွင်းမှုချုပ်ကလည်းစိုက်ဘာနဲ့တက်ခိုက်မှုတွေဟာသမယူကြစပွဲတွေလိုပဲထိခိုက်မှုကြီးမားလွန်းလာနေတယ်လို့သတိပေးထားပါတယ်ခင်ဗ
ျကိုဝင်းမင်းပါရှင်ဆက်လက်နားဆင်ရမယ့်သတင်းလွှာမှာတော့ဩစတြေးလျနိုင်ငံဟာသူ့စီမခေလုံခွင့်တောင်းခံမှုရောက်လာသူတွေအပေါ်အခွင့်အရေးချိုးဖောက်မှုတွေဆက်လုပ်နေတုံးပဲလို့လူခွင့်ရေးလှုပ်ရှားသူတွေကဆွတ်ဆွဲလိုက်ပါတယ်မြန်မာနိုင်ငံပါဝင်ရွှေ့ပြောင်းအခြေချဖို့လာသူတွေကိုဩစတြေးလျတောင်ဘက်ပစိဖိတ်ကျွန်းကစခန်းတွေမှာထားပြီးထိန်းသိမ်းစစ်ဆေးဖို့ဆိုတော့အငင်းပွားပွဲရာမူဝါဒ၅နှစ်ပြည်လာချိန်မှာဒီလိုဆွဆဲချက်တွေထွက်ပေါ်လာတာပါ။ဩစတြေးလျအစိုးရကတော့ခိုးဝင်လာသူတွေရဲ့အသက်ဘေးလုံခြုံရေးနဲ့နိုင်ငံနယ်ဆက်လုံခြုံရေးအတွက်လှုပ်ဆောင်နေခြင်းဖြစ်တယ်လို့တုံ့ပြန်ပါတယ်။ Field Marshal Sydney မြို့ကပေးပို့တဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပေးမှာပါ
။ဩစတြေးလျနိုင်ငံမှာကိုလွန်ခွင့်တောင်းဖို့ရောက်လာကြတဲ့အာဖဂန်လူမျိုး400ကျော်ဟာဩစတြေးလျကမ်းလွန်ပင်လယ်ပြင်မှာဒုက္ခရောက်နေတော့နော်ဝေးကိုနေသိမောကြီးတစ်စင်းကကဲတင်ခဲ့ပြီးနောက်အဲ့ဒီဒုက္ခသည်တွေကိုဩစတြေးလျအစိုးရကဝင်ခွင့်မပေးဘဲတားမြစ်ထားဖို့အတွက်2000ခုနှစ်မှာလူဝင်မှုထိန်းသိမ်းရေးစကမ်းတွေကိုတောင်ပစိဖိတ်ကျွန်းတွေမှာစဖွင့်ခဲ့တာပါအဲ့ဒီစကမ်းတွေကိုဝန်ကြီးချုပ်ဟောင်းကေဗင်ရက်လက်ထက်2008ခုနှစ်မှာပိတ်ပစ်ခဲ့ပေမဲ့ပင်လယ်ပြင်ကိုလှေနဲ့ဖြတ်ပြီးဩစတြေးလျနိုင်ငံထဲဝင်ဖို့ကြိုးစားသူတွေတိုးလာနေတဲ့အတွက်နောက်နှစ်အနည်းငယ်အကြာမှာပဲအဲ့ဒီထိန်းသိမ်းရေးစကမ်းတွေပြန်ဖွင့်ခဲ့ပါတယ်ဩစတြေးလျမှာကုလုံဘို့လေနဲ့ရောက်လာသူတွေဟာဒုက္ခသည်တွေအဖြစ်နဲ့အခြေချခွင့်လုံးဝရမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဟောင်းကေဗင်ရော့က2013ဇူလိုင်မှာပြောဆိုခဲ့ပြီးနောက်သိမကြခင်မှာပဲရွှေပြောင်းဝင်လာသူတွေကိုပါပူအာနယူဂီနီမှာရှိတဲ့မာနုစ်ကျွန်းနဲ့ပီစိဖိတ်သမုဒ္ဒရာတဲကနာဝူရုကျွန်းစုနိုင်ငံငယ်လေးမှာလေစီးဒုက္ခသည်တွေကိုဖမ်းဆီးထိန်းသိမ်းတာဖို့ဩစတြေးလျအစိုးရကသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်ပါပူအာနယူဂီနီမှာရှိတဲ့လူဝင်မှုထိန်းသိမ်းရေးစခန်းဟာတရားဝင်မဟုတ်ဘူးလို့ဒေသတရားရုံးကဆုံးဖြတ်လိုက်တာကြောင့်ပြီးခဲ့တဲ့အောက်တိုဘာလကပိတ်ပစ်ခဲ့ပါတယ်။ထိန်းသိမ်းစခန်းထဲအဖမ်းခံရသူတွေတဲကတချို့ဟာအမေရိကန်ပြည်ထောင်စုမှာအခြေချခွင့်ရသွားကြပြီးသူတို့တဲကယာကနန်းလောက်ကတော့မာနုစ်ကျွန်းမှာပဲဆက်လက်ကြံရင်နေခဲ့ပါတယ်။သူတို့ဟာဘယ်ကူမှသွားခွင့်မရဘဲဩစတြေးလျအစိုးရရဲ့လှစ်လျူရှုခြင်းကိုခံရတယ်လို့ပြောပါတယ်။အဲ့ဒီယာကနန်းထဲမှာမြန်မာနိုင်ငံကလာသူတွေအာဖဂန်၊အီရန်နဲ့ပါကစ္စတန်ကလာသူတွေပါဝင်ကြပါတယ်။ဒေသခံတွေကသူတို့ကိုလူရက်တာရိုက်နှက်တာတွေလုပ်တယ်လို့ပြောဆိုကြပြီးသူတို့ဟာလင်းလင်းမှုတစ်ခုနဲ့ကြုံနေရတယ်လို့ခံစားရကြောင်းပြောပါတယ်။ Miss Pearson ဟာ HRW လူ့အခွင့်အရေးအဖွဲ့ရဲ့ Australia နိုင်ငံဆိုင်ရာ Director ဖြစ်ပါတယ်
။
Misery and suffering is the legacy of Australia's offshore detention policy. Australia's gone from being a country that once welcomed immigrants.
Australia kan lo thain thae ye sakha ma chin thong le muwa ra ye a chou sak ga dukha ne wedana re ko be phit si ba de. Australia ha de chin nong ga chwe pyaung a che cha la de re ko lak khan ge bu de naing ga a phit ka ni bi lo. အခုတော့ခေါ်လုံဖို့ကြိုးစားတဲ့ဒုက္ခတွေအပေါ်မှာအကျဉ်းတရားခေါမစွာနဲ့ဆက်ဆံတဲ့နေရာမှာရှေ့ဆောင်နိုင်ငံတစ်ခုဖြစ်လာပါတယ်။၅နှစ်တာကာလအတွင်းခေါ်လုံခွင့်တောင်းခံထားတဲ့ဒုက္ခတွေ1600လောက်ကမန်နုစ်နဲ့နော်ရူးကျွန်းစခန်းတွေမှာအနာကမရေမရာနဲ့ပိတ်မိနေပါတယ်။ဒီလိုမျိုးလူသားတွေပေါ်တန်ဖိုးမထားတဲ့မူဝါဒမျိုးကိုဥရောပဘယ်နိုင်ငံကမှမကျင့်သုံးပါဘူး။ဥရောပထက်သားအောင်လှုပ်ရတတ်ပါတယ
်။ Australia ကတော့သူ့ရဲ့မူဝါဒဟာနေဆက်လုံုံမှုနဲ့ပင်လယ်ပြင်မှာအသက်ဆုံးပြီးခိုလုံခွင့်တောင်းဖို့ဝင်လာသူတွေကိုတားမြစ်ဖို့ဖြစ်တယ်လို့အခိုင်အမာတုတ်ပြန်ပြောဆိုပါတယ်။အင်ဒိုနီးရှားသီရိလင်္ကာနိုင်ငံတွေကနေလှိုင်းတန်လှေတန်မခံနိုင်တဲ့လှေငယ်တွေနဲ့ခိုလုံခွင့်တောင်းဖို့ထွက်လာကြတဲ့ဒုက္ခသည်ရာဂဏန်းဟာပင်လယ်ပြင်မှာနှင်းမြုပ်သေဆုံးခဲ့ရပါတယ်။နိုင်ငံထဲခိုးဝင်မဲ့သူတွေကိုပင်လယ်ပြင်မှာစောင့်ကြည့်တားမြစ်ဖို့ဩစတြေးလျစစ်တပ်က2013စက်တင်ဘာကစပြီးကင်းလှည့်ခဲ့တာပါ။အဲ့ဒီလိုရကြောင့်တရားမဝင်ခိုးဝင်လူသူတွေရော့ကျသွားသလိုပင်လယ်ပြင်မှာအသက်သေဆုံးမှုကိုလည်းတားဆီးနိုင်ခဲ့တယ်လို့စစ်တပ်တောင်းဝန်ရှိသူတွေကပြောပါတယ်။နိုင်ငံတကာသဘောတူညီချက်တွေအရဩစတြေးလျဟာနှစ်စဉ်ဒုက္ခသည်13,000ကျော်လက်ခံလေးရှိတယ်ဆိုပေမဲ့အချို့နှစ်တွေမှာထူးခြားတဲ့အခြေအနေတွေကြောင့်ပိုတိုးပြီးလက်ခံပါတယ်။2015ခုနှစ်မှာဆိုရင်စီးရီးပြည်ပကဖြစ်နေတဲ့ဆီးရီးယားနဲ့အီရတ်တို့လိုနိုင်ငံတွေကဒုက္ခသည်12,000ကိုနောက်ထပ်တူပြီးလက်ခံခဲ့ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးခဲ့တာပါ။ဒီကနေ့ည9:00ကနေ10:00ထိထုတ်လွှင့်မဲ့တနင်္ဂနွေညပိုင်း VOE အစီအစဉ်မှာတော့မြမရေးဆွေးနွေးခန်း၊မြမပြည်မှပေးစာများ၊ပြည်ရင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။အခုတော့သတင်းကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်။
ဆီးရီးယားနိုင်ငံတွင်းကကေဇေးအဖွဲ့ White Helmet ခမောက်ဖြူအဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်စုစုပေါင်းလူဦးရေ800လောက်ကိုအစ္စရေးကကဲထုတ်ခဲ့ပြီးအစ္စရေးရဲတပ်ဖွဲ့ကုလသမဂ္ဂရင်နှန်းတွေအဆောက်အအုံနဲ့မနေ့စနေနေ့ညကခီးတဲ့တင်ဂါရီနဲ့ဂျော်ဒန်နိုင်ငံကိုခေါ်ယူသွားပြီဖြစ်ပါတယ်။ကေဇေးလူသားတွေကိုအရက်သားတွေအဖြစ်သတ်မှတ်ပြောဆိုပြီးအစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားချက်မှာတော့အသက်အန္တရာယ်ချင်းချောက်မှုတွေကြောင့်ဆီးရီးယားနိုင်ငံတောင်ပိုင်းစစ်စုံအတွင်းကနေအရက်သားတွေကိုကယ်ထုတ်ခဲ့တယ်လို့ဖော်ပြထားပါတယ်။အစ္စရေးနဲ့ဂါဇာနယ်စပ်မှာအခြေအနေတွေနှစ်ရက်ဆက်တိုက်ငြိမ်သက်နေမယ်ဆိုရင်ဂါဇာကမ်းမြောင်ဒေသရဲ့တခုတည်းသောကုန်သွယ်ရေးနယ်စပ်ခိတ်ဖြစ်တဲ့ Kirim Shalom ကိုပြန်ဖွင့်သွားမယ်လို့အစ္စရေးကဒီကနေ့ပြောဆိုလိုက်ပါတယ်။အခြေအနေတွေဟာမနေ့စနေနေ့ကလိုပဲဒီကနေ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာဆက်ပြီးငြိမ်သက်နေမယ်ဆိုရင်ကရင်ရှလွန်နေဇက်ခိတ်ကိုအင်ကာနိမှာပုံမှန်အတိုင်းပြန်ဖွင့်ပေးသွားမှာဖြစ်တယ်လို့အစ္စရေးကာကွယ်ဝင်ကြီးကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်တော်စုနယူးယောက်မြို့ဘရုတ်ကလင်းကအင်ကန်တစ်ခုတွင်ကနေမြန်မာအမျိုးသမီးတဦးရဲ့ရုပ်အလောင်းကိုမနေ့စနေနေ့မှာရဲကရှာတွေ့ထားပါတယ်။တည်ဆုံးသူကအသက်58နှစ်အရွယ်ဒေါ်ဂျီမာသိန်းဖြစ်ပြီးသူနာပြုတ်တူဖြစ်တယ်လို့နယူးယောက်ဒေးလီနျူးစ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့ညကလေးကအလုံးမစင်းမဲ့ပျောက်ဆုံးနေတဲ့ဒေါ်ဂျီမာသိန်းကိုမနေ့စနေနေ့မနက်ပိုင်းမှာသူမရဲ့နေအိမ်အိတ်ခန်းအတွင်းကနေတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voided Zonyak ဖြစ်ပါတယ်။အခုကျမတို့ရေဒီယိုအစီအစဉ်ပြီးပြီးချင်း Asia Set 7 Juru ကနေထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမမြတ်သင်အောင်ပါ။
This program has come to you from the Voice of America, Washington.
။